အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုဒန်လက်ထက်မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအဖြစ်ခန့်မှန်းဖို့ရထားတဲ့အန်သိုနီဘလင်ကင်ဟာဆဲစုနှင့်နဲ့ချီနိုင်ငံခြားရေးမူဝါဒဆိုင်ရာအတွေ့အကြုံရှိသူဖြစ်ပြီးနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးနဲ့လူခွင့်ရေးကိုထောက်ခံသူအဖြစ်လူသိများပါတယ်။မစ္စတာဘိုဒန်နဲ့ရင်းနှီးတဲ့ဆက်ဆံရေးရှိသူဘလင်ကင်ဟာအမေရိကန်သမ္မတဟောင်းတွေဖြစ်တဲ့ကလင်တန်နဲ့အိုဘားမားအစိုးရရဲ့လက်ထက်မှာလည်းနိုင်ငံခြားရေးမူဝါဒဆိုင်ရာအရေးပါတဲ့ရာထူးတာဝန်တွေယူခဲ့ဖူးသူဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးအဖြစ်အမေရိကန်အထက်လွှတ်တော်ကအတည်ပြုခဲ့မယ်ဆိုရင်တော့ဘလင်ကင်ဟာအမေရိကန်မဟာမိတ်တွေနဲ့ဆက်ဆံရေးပြန်လည်တည်ဆောက်ဖို့ဘိုင်ဒန်အစိုးရအဖွဲ့ကိုဦးဆောင်ပေးမယ်တန်တမန်တဦးဖြစ်လာမှာပါ။သမ္မတဒေါ်နယ်ထရမ်ကတော့အမေရိကန်မဟာမိတ်တွေရဲ့အခန်းကဏ္ဍကိုရေရှည်မေခွန်းထုတ်လာသူဖြစ်ပါတယ်။ကမ္ဘာစင်မြေပေါ်မှာအမေရိကန်ကပြန်ပြီးတော့ဦးဆောင်လာနိုင်ရေးကိစ္စမှာလည်းမစ္စတာဘိုင်ဒန်နဲ့ဘလင်ကင်တို့သဘောတူညီမှုရှိကြတယ်ဆိုတဲ့သတင်းတွေထွက်လာပါတယ်။သမ္မတထရမ်လက်ထက်မှာအမေရိကန်သားပဒါနာဆိုတဲ့မူဝါဒကြောင့်အမေရိကန်ရဲ့ရေရှည်မဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးပုံမှန်မဟုတ်တဲ့အနေအထားမှာရှိနေတာပါ။နိုင်ငံတကာအရေးစိတ်ဝင်စားတဲ့မစ္စတာဘလင်ကင်ဟာဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့ငြိမ်းချမ်းရေးမြန်မာနိုင်ငံသားတွေနဲ့တန်းတူအခွင့်အရေးရဖို့ဗဒန်အစိုးရကမနာမနေအားပေးလုပ်ကိုင်ပါလိမ့်မယ်လို့ရိုဟင်ဂျာတွေနေရာစွန့်ခွာထွက်ပြေးတဲ့သုံးနှစ်မြောက်နှစ်ပတ်လည်ဩဂုတ်လ25ရက်နေ့ကတွစ်တာကနေရေးသားခဲ့ပါသေးတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့နိုင်ငံတကာကဆွဆွဲနေတဲ့လောက်လူအခွင့်အရေးချိုးဖောက်မှုတွေမရှိဘူးလို့ပြောဆိုထားပါတယ်။မစ္စတာဘလင်ကင်ဟာ2016ခုနှစ်ဇန်နဝါရီလကဒုတိယနိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့မြန်မာနိုင်ငံကိုလာရောက်ခဲ့ပြီးအဲ့ဒီအချိန်ကသမ္မတဦးသိန်းစိန်နဲ့ရော2015နိုဝင်ဘာရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကောင်ဆောင်ဒေါက်အောင်ဆန်းစုကြည်နဲ့ပါတွေ့ဆုံခဲ့ပါတယ်။